ထိုင်းလုံရှင်တွေကတရားမဝင်ရွှေ့ပြောင်းလုံသမားတွေကိုအလုပ်မပေးရတော့တဲ့အတွက်ထိုင်းမှာရောက်နေတဲ့တရားမဝင်မြန်မာရွှေ့ပြောင်းလုံသမားတွေဟာထိုင်းမလေးရှားနယ်စပ်ဟတ်ရိုင်းဒေသကိုထွက်သွားနေကြပါတယ်ပြီးခဲ့တဲ့နှစ်ဇွန်လကထုတ်ပြန်တဲ့ထိုင်းအလုပ်သမားဥပဒေသစ်တရက်ကြောင့်တရားမဝင်အလုပ်သမားတွေကိုခန့်ထားရင်ပြင်းထန်တဲ့အပြစ်ဒဏ်ချမှတ်ခံရမှာဖြစ်တာကြောင့်အလုပ်ရှင်တွေကအလုံးမခံရဲတော့တာဖြစ်တဲ့အကြောင်းအပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းစစ်ဆိုရထုတ်ပြန်ခဲ့တဲ့နိုင်ငံသားသားရွှေ့ပြောင်းလုံသမားများရဲ့အလုပ်တောင်ဝင်စီမံခန့်ခွဲရေးအဥပဒေစီမံချက်အသေးအရဥပဒေချိုးဖောက်မယ်ဆိုရင်ထောင်ဒဏ်တွေနဲ့ငွေဒဏ်တွေပါတိမ့်နဲ့ချီပြီးပေးရနိုင်တာမို့ထိုင်းလုပ်ငန်းရှင်တွေကတရားမဝင်လုံသမားတွေကိုမခန့်အပ်ရဲတော့တဲ့အခြေအနေတွေရှိနေတာပါဒီအတွက်ထိုင်းနိုင်ငံတွင်းကိုတရားမဝင်လမ်းတွေကနေလာကြတဲ့မြန်မာရွှေ့ပြောင်းလုံသမားတွေဟာထိုင်းမလေးနယ်စပ်ဟတ်ရံမြို့ကနေတဆင့်မလေးရှားနိုင်ငံတဲကတော်လန်းတွေကနေခိုးဝင်နေကြတာတွေရှိနေတယ်လို့ဆိုပါတယ်အခုဆိုရင်ပွဲစားတွေကိုအသုံးပြုပြီးနေ့စဉ်ခိုးဝင်နေကြတဲ့မြန်မာတွေရာကနန်းလောက်ရှိနေတယ်ဆိုပြီးရွှေပြောင်းလို့သမားခွင့်ရေးခွန်ရက်ရဲ့ဟိုက်ရိုက်မျိုးကတာဝန်ခံဥပရီကပြောပြပါတယ်
အဲဂိုက်တွေကသွားတာမဟုတ်ဘူးအမနော်တိုးလန်းကသွားတာသူတို့သွားတာပါကျွန်တော်သိသလားပြောမယ်ဆိုတော့ပွဲစားတွေကတိုးလန်းကခေါ်သွားတယ်နော်အလုပ်သမားတွေကိုပြောမယ်ဆိုတော့ညဘက်ဖြတ်တာပေါ့ဗျာတိုးကိုနေပြီးညဘက်ဖြတ်တာပေါ့နေဘက်ဆိုလုံးဝမသွားဘူးကျွန်တော်တို့ထိုင်းကကားသမားရင်နောက်မလေးရှားကကားသမားတွေပေါင်းပြီးတော့သူတို့ကနေပြီးတော့နေဆက်မှာတိုးတွေကိုပို့ပေးတယ်အဲ့မှာနေပြီးတော့ကျွန်တော်တို့မြန်မာပွဲစားတွေကနေပြီးတော့လမ်းကျွမ်းတဲ့ပွဲစားတွေကနေပြီးတော့တိုးတွေကဖောက်တာပေါ့နော်များတာကတော့များတယ်မှာပုံမှန်များတယ်ဟုတ်ကဲ့များတယ်တိုးများတယ်မလေးရှားကလည်းများတယ်ဒီနေ့ကိုပြောမယ်ဆိုတော့ရာကနဲ့ကျုံမှာပဲဘာဖြစ်လို့ဆိုပွဲစားကတယောက်တည်းမဟုတ်ဘူးပွဲစားတွေကများတယ်ဆိုတော့ဟိုပွဲစားတစ်ဒီပွဲစားနဲ့အဲ့လိုတွက်လိုက်မယ်ဆိုလို့ရှိရင်ရာကနဲ့မှရှိတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာအလုတ်ကန်အခွင့်အလမ်းနေရှားပါတဲ့အတွက်နေ့စဉ်အလုတ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံကိုလာကြတဲ့မြန်မာတွေလည်းအများအပြားရှိနေတာပါတချို့ကတော့ကုမ္ပဏီတွေကနေအလုတ်ရမယ်ဆိုပြီးခေါ်လာပြီးမှထိုင်းနိုင်ငံထဲမှာအလုတ်ကန်ပုံမှန်မရတာတွေအလုတ်ရှင်တစ်ထည်မတူတာတွေကြောင့်ထိုင်းဥပဒေအရအရေးယူခံရမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါဒါအပြင်တတိတွေကလည်းအရင်နှောင်းကလိုမျိုးတရားမဝင်အလုပ်သမားတွေကိုခန့်အပ်မယ်ဆိုရင်အလုပ်သမားဥပဒေအရအရေးယူခံရမှာကိုစိုးရိမ်တာကြောင့်တတိအတော်များများကလက်မခံရဲကြတော့ဘူးလို့ဆိုပါတယ်
ဒီအောက်လမ်းကနေပြီးတော့ထိုင်းကိုလာပြီးတဲ့အခါအလုပ်လုပ်လို့မရတော့ဘူးတတိတွေကလက်မခံတော့မလေးရှားကိုအပေါ်မရတော့မလေးမအဖမ်းမရတာပေါ့နော်အဲ့လိုပဲရှိတယ်လက်ခံလို့မရတော့ဘူးတကယ်လို့သူတို့လက်ခံအလုပ်ကိုလက်ခံလို့ရေးဖမ်းမိပြီဆိုလို့ရှိရင်အနည်းဆုံးတယောက်ကိုတတိကသူ့သမားတယောက်ကိုသင်းကနေပြီးတော့၄သိန်းအထိယူရတယ်ထိုင်းမှာတက်နေတဲ့အစိုးရကနေပြီးတော့ဥပဒေကြက်ကြက်မှန်မှန်လောက်လိုက်တော့အစိုးရပေါ့နော်ကျွန်တော်တို့ဒီပြောရမယ်ဆိုတော့အလုပ်ရှင်တွေကကြောက်တယ်လေသူတို့ကတကယ်လောက်တာကိုတကယ်ဖမ်းတယ်အဲ့လိုမျိုးတွေပေါ့အဲ့လိုဆိုတဲ့အခါဒီတတိတွေကကြောက်တာပေါ့နော်
ထိုင်းနိုင်ငံအနေနဲ့နိုင်ငံသားသားရွှေ့ပြောင်းလုံသမားများရဲ့အလုပ်တာဝန်စီမံခန့်ခွဲရေးဥပဒေစီမံချက်အစ်ကို2018ခုနှစ်ဇန်နဝါရီလကနေစတင်ကျင့်သုံးခဲ့ပြီးတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာတွေတဲကဈေးအယောင်းဝယ်လုပ်နေတဲ့သူတွေကိုစတင်ဖမ်းဆီးနေတာဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလုံသမား3တန်းကနေ4တန်းလောက်ထိအလုပ်လုပ်ကင်နေကြတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ရှင်။